ကိုမသားခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးခြင်းနဲ့အကြောင်းအရာကတော့မြောက်ပိုင်းအဖွဲ့တွေလို့ပြောတဲ့ KIA ကိုကန်တောင်ပလောင် AA ရခိုင်စားတဲ့အဖွဲ့တွေနဲ့ညီညာရေးအလားအလာကိုနည်းနည်းဆိုင်ဆိုင်လေးမေ့ကြည့်ပါတယ်ပထမဆုံးကတော့အခုပြီးဆုံးသွားပြီဖြစ်တဲ့ဒီ၄ဘွဲ့နဲ့ NRPC လို့ခေါ်တဲ့အမျိုးသားပြည်နယ်သစ်မြိုင်နယ်ညီညာရေးအဖွဲ့ကဆွေးနွေးတဲ့ကိစ္စအဲ့ဟာရဲ့အလားအလာပလွန်ချုံပြီးတော့နည်းပြောပြပါတာဟာဘလောက်အလားအလာကောင်းတဲ့ပြီးဆုံးသွားတယ်လို့ပြောနိုင်ပါခင်ဗျာ
ဟုတ်ကဲ့ဟောဒီကနေ့ပေါ့လေသူတို့ဆွေးနွေးခွင့်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတယ်လီဖုန်းနဲ့ဆက်သွယ်ညီညာတဲ့အခါမှာဒီဆွေးနွေးခွင့်ကအရင်တော့ဆိုရင်တော့ဒီဘော်လေးအစိုးရဘက်ကတောင်းဆိုတာက deed of commitment လို့ခေါ်တဲ့ဒီဘော် NCA ကိုပါဝင်လက်မှတ်ရေးထိုးဖို့အတွက်ကိုဒီ Greek code ပြည့်တဲ့ဟာမျိုးကိုအစိုးရဘက်ကတောင်းဆိုရပေါ့လေဒီကိန်းသားလက်မှတ်ကိုင်ဆွဲပြီးဘက်ကတော့ဟောဘော် file ဆွဲပေါ့သူတို့ကအစိုးရနဲ့နှစ်ဦးတစ်သက်သဘောတူထားတဲ့ ESR ကြီးမရှိသေးဘူးအရင်တစ်ခါအခွင့်အရေးတွေမှာအဲ့ဒါပြီးတော့မှ NCA ကိုသွားရပေါ့လေအဲ့ဒီအနေအထားမျိုးဆိုတော့သူကဒီ NCA မသွားခင်မှာ file ဆွဲနဲ့ ESR ကြီးလက်မှတ်ထိုးမယ်ဆိုတဲ့အမျိုးသိတန်းကြတယ်ပေါ့အရင်ဆွေးနွေးပွဲတွေမှာဒီတိုင်းနဲ့ဆိုတော့ဒီကနေ့ဆွေးနွေးပွဲမှာကျွန်တော်မင်းမင်းစီတယ်လို့ဆိုရင်တော့အစိုးရဘက်ကလည်းဒီ file ဆွဲနဲ့ပတ်သက်ပြီးတော့အစီအိုင်းကြတဲ့ပြန်လည်ဆွေးနွေးလာတဲ့ဟာမျိုးပေါ့လေဒီဟာကို line တင်ပြီးပြောလာတဲ့ဟာမျိုးရှိတယ်ဆိုတာမျိုးသူပြောပါတယ်ပြောရဲဆိုသူတို့ဘက်ကတော့ဒီပုံမှာတော့အလားအလာကောင်းတယ်လို့ညင်ကြပါတယ်ကြာဒီ TIO ဘက်ကတော့ပြည့်ပြည့်တဲ့အစီအစဉ်လာကြရအစိုးရဘက်ကတင်ပြထားတဲ့အစီအစဉ်ချက်ဒီအပြည့်ကျေကိစ္စနဲ့ပတ်သက်ပြီးတော့ကြောင်းအောင်တင်ပြရတယ်တင်ပြပြီးဒီကအဲ့ချက်ကိုဆွေးနွေးရဆိုတော့အလားအလာကတော့ဒီအရင်ကတည်းကဆိုလို့စာလို့ရှိရင်အခုကတော့နှစ်ဖက်ကြားထဲမှာအပြန်အလှန်ပြင်ဆင်လို့ရလာတဲ့အနေအထားတစ်ခုရောက်လာလို့ရှိတယ်ဆိုတော့ပြောပါရခင်ဗျာ
အဲ့ဒီ NCA နဲ့ bilateral ဘာကွာတယ်လဲအနှစ်သာရအဖြစ်ကိုမလို့နှစ်ခုလုံးကအပြစ်ခတ်ရဆဲဖို့ကိစ္စကိုဆွေးနွေးရတယ်ပဲထင်ပါတယ်။ဘာများခြားနားမှုရှိလို့တစ်ဖက်က NCA ကိုလူလာပြီးတော့ကျန်တစ်ဖက်က bilateral ကိုလူလာခဲ့ရတာလေခင်ဗျာ
။ဟုတ်ကဲ့အဓိကကတော့ဆရာဒီကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်အခွဲ့တွေနဲ့ဒီ SPNCC လို့ခေါ်တဲ့ဒီတရုတ်မြန်မာနယ်စပ်ကအဖွဲ့ခွန်ဖွဲ့ပေါ့လေသူတို့တောင်းဆိုထားတာတော့ NCA ကျင်ပကနေသူတို့ကသွားကျင်တဲ့သဘောထားမျိုးကိုသူတို့ကတောင်းဆိုထားပါတယ်တောင်းဆိုထားတော့သူတို့ကဒီ NCA ထဲမှာချက်မှတ်ထားတဲ့အချက်တွေကိုလည်းသူတို့ကပြုပြင်ကျင်တဲ့အနေအထားသူတို့လက်မခံနိုင်တဲ့အနေအထားရှိရဆိုတာမျိုးတွေကိုအစိုးရပြောတာရှိရပေါ့လေရှိရဆိုတော့သူတို့ကတော့လောစင်မှာဒီ bilateral ဆိုတဲ့အပြစ်ခတ်ကျစေးရေးကိုအရင်သွားမယ်သွားပြီးတော့မှဒီ NCA နဲ့ပတ်သက်ပြီးတော့မှသူတို့လိုချင်တဲ့အချက်တွေကိုအချိန်တစ်ခုယူပြီးတော့ညီတိုင်းဆွေးနွေးမယ်ဆွေးနွေးပြီးမှသွားမယ်ဆိုတဲ့သဘောထားမျိုးလို့သိရပါတယ်ပြရတော့အဲ့ဒီအခြေအနေကြောင့်လို့သူတို့က NCO တိုက်ရိုက်မသွားဘဲနဲ့ကျွန်တော်တို့ bilateral ကိုအရင်သွားမယ်အပြစ်ခတ်ရက်စေးကိုအရင်လုပ်မယ်လုပ်ပြီးတော့မှဒီ NCA နဲ့ပတ်သက်တဲ့ဟာတွေမှာသူတို့ရဲ့လိုလားချက်တွေကိုညှိနှိုင်းပြီးတော့မှ NCO လက်မှတ်ထိုးမယ်ဆိုတော့ဒေါ်လာမျိုးသိရပါတယ်အဲ့ဒီအနေအထားကြောင့်လို့အခုကဒီနှစ်ဘက်က NCA လက်မှတ်ရေးထိုးဖို့ကိစ္စနဲ့ဒီ bilateral ကိုစတင်ဖို့ဆိုတဲ့ဟာကိုညှိနှိုင်းနေဆိုတာသိရပါတယ်ဗျ
ဟုတ်ကဲ့ဆိုတော့အခုဆွေးနွေးပွဲမှာအစိုးရဘက်က bilateral လည်းပဲလက်ခံစဉ်းစားမယ်ဆိုတဲ့သဘောမျိုးပြသလာရဲဆိုတော့အစိုးရဘက်ကသဘောထားနည်းနည်းပေါ်ကပြောပြောင်းလာတယ်လို့မှတ်ယူရမလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အမြင်ကတော့ဒီကနေ့မိ мян ထားတဲ့အချက်တွေရဆိုရင်တော့နှစ်သက်စလုံးကဒါအပြည့်သဘောဆောင်လာတယ်နောက်ဆွေးနွေးပွဲတွေအတွက်အလားအလာကောင်းတယ်ဆိုတဲ့အမြင်မျိုးတွေရှိနေပါတယ်ရှိနေပါတယ်ဆိုတော့လောလောဆယ်မှာရှိတာတော့ကျွန်တော်တို့ဒီသိထားတာတော့ဒီကိန်းသားလက်နက်ကိုင်ကြီးဖွဲ့ဒီဘက်ကကျင်ပြလာတဲ့အပြည့်အရင်းနဲ့ပတ်သက်တဲ့အစိုးရချက်တွေကိုဒီ NRPC ကပြန်ယူလာတော့အဲ့အတမ်းတော့အစိုးရနဲ့ပြန်ညှိနှိုင်းမှုရှိမယ်။နောက်ဒီ KI ကိုကျင်ပြလာတဲ့အချက်တွေမှာလည်းအစိုးရဘက်ကလူလာလာတွေကိုဒါတောင်းဆိုလိုက်တဲ့ဟာတွေရှိတယ်။အဲ့ဒီဟာကိုလည်း KI ဘက်ကသူတို့ဘဟုမှပြန်လဲကျင်ပြပြီးတော့မှအဲ့ဒီဟာတွေကိုပြန်လဲဆွေးနွေးပြီးမှညှိနှိုင်းမယ်ဆိုတာမျိုးသိရပါတယ်ဗျာ။အဲ့ဒါဆိုဒီအစိုးရဘက်ကရောဒီကိန်းသားလက်နက်ကိုင်ကြီးဘက်ကတော့ဒီကနေ့ဆွေးနွေးပွဲပွဲပေါ်မှာအပြည့်အစုံစောင့်နေဆိုတဲ့အယူအဆမျိုးတွေတွေ့ရပါတယ်ဗျ
။ဟုတ်ကဲ့။နောက်တစ်ခုဒီညမှာမေးချင်တာကတော့အခု၄ဖွဲ့နဲ့တွေ့တဲ့အထက်မှာကချင်းရဲ၊ကူကန်ရဲ၊တောင်ပလောင်ရဲသူတို့ကတော့သူတို့လက်နက်ကိုင်တပ်ဖွဲ့တွေဟာသူတို့ရဲ့နယ်မြေအတွင်းမှာရှိနေကြတယ်။အဲ့ဒါကို AA ကလည်းပဲသူတို့ဒေသဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာသူတို့တပ်ဖွဲ့တဆွဲနေကျင်တယ်ဆိုတော့ဆန္ဒဟာတော်လေးပြင်းပြင်းပြပြရှိနေတယ်ဒီဟာကိုမကြာခဏပြောတာတွေ့ရပါတယ်ဆိုတော့အင်းအင်းနဲ့ဆွေးနွေးရတဲ့ကိစ္စမှာအဓိကအဲ့ဒါဟာအကြောင်းအရာတစ်ခုဖြစ်လိမ့်မယ်ထင်ပါတယ်ပြည်လည်နိုင်ငံရဲ့အလားအလာဘယ်လောက်ရှိမယ်ထင်ပါလဲအဲ့ဒီကိစ္စက
ဟုတ်ကဲ့လောလောဆယ်အချိန်ကြီးမှာတော့တို့ဒီအေအေနဲ့ဆွေးနွေးတဲ့ကိစ္စတွေပေါ်မှာတော့ပြီးသားထုတ်ဖို့ပြောဆိုတာတော့မရှိသေးပါဘူးဗျမရှိသေးဘူးဆိုရင်လည်းတို့ဒီပြီးခဲ့တဲ့ဒီ24ရက်နေရာလာကျွန်တော်တို့အေအေရဲ့ကျွန်တော်တို့ဒီတအန်းပလောင်ရဲ့ကိုကန်ရဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရဆိုရင်တော့ဒီစစ်တိုင်းကြီး၅ခုပေါ့ရှမ်းမြောင်းနဲ့တချင်းကစစ်တိုင်း၅ခုဒေသမှာအပြည့်ရထားပြီးတော့မှစစ်တပ်ဘက်ကနေတော့မှဒီရခိုင်ပြည်နယ်ထဲမှာထိုးစစ်တွေပြင်းပြထန်ထန်လုပ်နေတယ်ဆိုတာမျိုးသူတို့ဘက်ကပြောဆိုလာတာရှိရဲပြောဆိုလာတော့သူတို့အနေနဲ့အေအေရဲ့အေအေပေါ်မှာထိုးစစ်တွေနေရတိုင်းမှုဆိုလို့ရှိရင်တော့ဒါသူတို့ဘက်ကလည်းတစုံတရာတုံ့ပြန်ဖို့ဆိုတဲ့အနေအထားမျိုးတွေသူတို့ပြောဆိုလာတဲ့အနေအထားရှိပါတယ်ဗျနောက်တစ်ချက်ကဒီကျမော်ဘက်ကထုတ်ပြန်ထားတဲ့အနေအထားမှာလည်းဒီအေအေပေါ်မှာသူတို့ကဒီကျန်းသက်အဖွဲ့အနေနဲ့သတ်မှတ်ပြီးတော့မှဒီသောပိုင်းညီမဆိုရင်အမြင့်ပြချေမုံလေးတို့ဘာလို့ဒီပြောလာရဲဆိုတော့လောလောဆယ်ဒီအေအေနဲ့ပတ်သက်လို့ကနှစ်ဖက်စလုံးကအလျှော်တင်လုပ်တဲ့အတန်တွေတော့မကြားရသေးဘူးခင်ဗျဒါဒီရပိုင်းတွင်အေအေရထုတ်ပြန်ချက်မှာလဲဒါရခိုင်ဒေသအတွင်းမှာဒီသူတို့ညဒီဘူဒီတောင်ဒေသဒီဘက်မှာတိုက်ပွဲတွေပုံမှုပြင်းထန်လာနိုင်တယ်ဆိုတဲ့မျိုးသိသိချက်တွေရဆိုရင်တော့ဒီအေအေနဲ့ဖြစ်နေတဲ့အခြေအနေတွေပေါ်မှာတိုက်ပွဲတွေပေါ်မှာတော့ရှော့ချမဲ့လာလာတော့မမြင်ရသေးပါဘူးခင်ဗျ
အခုပြီးသွားတဲ့ဆွေးနွေးပွဲကာလအတွင်းမှာလည်းတိုက်ပွဲတွေကအဆင်မပြေဘူးဆိုတဲ့သဘောလားဆက်လက်ပြီးတိုက်နေရတယ်ပေါ့
ဟုတ်ကဲ့ကျွန်တော်ပြီးရတော့ဒီတော့လောလောဆယ်ဒီကတော့တိုက်ပွဲတွေကအဆင်မပြေဘူးဒီဘက်ကလည်းဒါဒီထုတ်ပြန်ကြတဲ့မှာဆိုရင်တော့အေးဘက်ကလည်းဒီမိုင်းထောင်တာတွေရှိတယ်ပေါ့လေအေးရမျိုးတွေထုတ်ပြန်တဲ့အနေဒါတွေရဆိုတော့အဆင်ပြေတဲ့ဟာကိုတော့မတွေ့ရသေးပါဘူးခင်ဗျာ
Now body language ပေါ့လေဒီနေ့ Facebook မှာတက်လာတဲ့ပုံနဲ့မှာတော့အေးဘက်ကကုစလယ်တွေနဲ့ဒီအစိုးရဘက်ကတမနောဘကကူဇယ်ရီနဲ့အတူစားတောက်နေကြရလဲတွေ့ရပါတယ်အဲဒီအောင်အောက်ကပရိသတ်တချို့တော့မှတ်ချက်ပေးကြတယ်သူတို့ကတော့အိမ်မှာဟုတ်နေကြတာပဲဘာညာဆိုပြီးတော့အဲ့ဒီဟာကိုကြည့်ရင်ရောသူတို့ရဲ့အလားလာကောဘယ်လိုအတိတ်ပဲဖွင့်လို့ရမလဲခင်ဗျာအဲ့လိုအတိတ်ပဲကောက်ယူတာကောမှန်ပါမလား
ဟုတ်ကဲ့ဒီအေအေရဲ့သတင်းစာရှင်းလင်းပွဲတွေပါတယ်ပေါ့လေကျွန်တော်တို့တက်ရောက်ကြည့်ရဲ့အချိန်ကြီးရဆိုရင်တော့ဒါသူတို့ရဲ့တမန်ကြီးရာရာဆက်ဆံကြီးဘာညာတော့ဒီသူကြီးပြီးအားလို့ပြောမလားပေါ့ဗျာကျွန်တော်အဲ့ဒီဟာဒီမှာတော့သူတို့ကတော်တော်လေးဒီလိုင်ယောညီတွေဆက်ဆံတဲ့အနေထားပေါ့အဲ့ဒါမျိုးတွေတွေ့ရတယ်ဆိုတော့အဲ့ဒီဟာတစ်ခုတည်းနဲ့တော့ကျွန်တော်တို့ဆုံးဖြတ်လို့ရနိုင်တဲ့အနေထားတော့မရှိဘူးလို့မြင်ပါတယ်ဗျာ
နောက်ဆုံးတစ်ခုမေးချင်တာကပြပပယောဂါပြပပယောဂါဆိုတဲ့တရုတ်ရဲ့ပန်ပိုးကူညီမှုလိုပဲဒီနေရာမှာသုံးသိနေထင်ပါတယ်အကောင့်ဘက်ကိုတွန်းပေးတယ်ဆိုရင်တော့အဲ့ဒီကောဘလောက်ပါမယ်ထင်ပါလေဒီတကြိမ်မှာနည်းနည်းပြည်လည်နိုင်မဲ့အလားလားရှိရဲဆိုတော့အခုညီနိုင်ဆွေးနွေးမှုမတိုင်ခင်လည်းပဲတရုတ်ကိုယ်စားလှယ်နဲ့တွေ့ကြတာလည်းကြားပါရယ
်တရုတ်နဲ့ပါဝင်ပတ်သက်မှုရတော့အခုဒါဒေါ်ဆန်းစုကြည်တရုတ်ကိုသွားတဲ့ကိစ္စနောက်ဒီဒေါ်ဆန်းစုကြည်မတိုင်ခင်ကဒီတမောကာကွယ်ရေးဦးစီးချုပ်ဘုသူမှုကြီးမေအောင်လည်းသွားတဲ့ကိစ္စတွေရေးထားရပေါ့လေဒါတရုတ်ဘက်ကတော့ဒီငင်းချမ်းရေးကိစ္စတွေပြီးမြောက်ဖို့ကိစ္စကိုလိုလိုလားလားရှိတယ်နောက်ဒီthe bed and road to the ဒီဖြစ်တဲ့ပိုးလာမကြီးစီမံကိန်းကိစ္စတွေမှာလည်းစတင်အကောင့်တွေဖော်မဲ့အနေအထားတွေရှိလာတဲ့အပေါ်မှာကတော့တရုတ်ဘက်ကတော့ဒီငင်းချမ်းရေးကိစ္စတွေကိုစိုက်တိုက်တော့လှုပ်လာတော့မယ်ဆိုတာမျိုးကိုတုံ့တက်တာရှိရဲ့ဆိုတော့စစ်နိုင်ငံလေးလာတုံ့တက်သူတွေကဒီပေါ်မှာတုံ့တက်ထားကြပါတယ
်ဟုတ်ကဲ့နောက်ဆုံးကတော့နောက်တစ်ချိန်ဆွေးနွေးပွဲကတော့နောက်လာမှာလားဟလား
ဟုတ်ကဲ့မေလဒီတတိယခေတ်လောက်ကိုသူတို့ဟုတ်ကဲ့အကြံဉာဏ်သတ်မှတ်ထားတဲ့ဟာမျိုးပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီလူတွေဒီနေရာမှာပဲဆွေးနွေးရမှာလားအဲ့ဒါအစဉ်ပြင်းကြိုတင်ပြင်ဆင်မှုဟောတစုံတရာထူးခြားတာကြားမိပါလား
အဲ့ဒီကြံတဲ့အပိုင်းတွေကတော့သူတို့ထုတ်ပြန်ထားတာမရှိသေးပါဘူးအချိန်ဝင်အကြံဉာဏ်အနေနဲ့သတ်မှတ်ထားတဲ့ဟာမျိုးပဲပြီးရပါတယ်ဗျာနေရာတွေသတ်မှတ်တာတော့ပြောဆိုတာမရှိသေးပါဘူးဗျာဟု
တ်ဆိုတော့အဲ့ဘွယ်ကြရင်တော့အလားပူကောင်းလိမ့်မယ်လို့ညွှန်လင်းရတာပေါ့နော်
ဟုတ်ကဲ့ဒီနေ့သူတို့ရဲ့သုံးသက်ချက်ကြီးရာဆိုရင်တော့ဒီအနေထားကတော့ကျွန်တော်အရင်ဆွေးနွေးပွဲတွေတည်းလည်းကောင်းလာတယ်ဒီအပြည့်အဝလည်းပို့ဆောင်လာတဲ့အနေအထားမျိုးတွေပြောလာတယ်ဆိုတော့တစုံတရာဆုံးဖြတ်နိုင်တဲ့အနေအထားတစ်ခုတော့ရောက်လာနိုင်တယ်လို့ကျွန်တော်တို့ဟောခံမှန်းလို့ရပါတယ်ခင်ဗျာ
တော်ရခင်ဗျာခင်ဗျာမြန်မာနိုင်ငံရဲ့နှစ်90ကြာပြည်တွင်းစစ်မီဟာအခုအချိန်ထိတနေရာတနေရာကိုတော်မီပမာကူးဆက်လုံကျွမ်းဆဲဖြစ်ပါတယ်တိုင်းပြည်ရဲ့အခြေအနေရရရှိတူဖို့ဟာလေပြည်တွင်းညီညာရေးအပေါ်မှာအဓိကမူတည်နေတယ်ဆိုရင်မှားမယ်မဟုတ်ပါဘူး။ဒါကြောင့်ပြည်သူတွေလူလာတောင့်တဆုံးဖြစ်တဲ့ညီညာရေးကိုဆောင်ကျဉ်းပေးနိုင်မှုတွေအတွက်မြမသမိုင်းစာမျက်နှာမှာ တို့လည်းရယူပေးခဲ့သူတွေနဲ့ကဲ့ရဲ့နေရာမှာကွက်လက်တစ်ခုရှိနေတယ်လို့ယူဆမိပါကြောင်းပြောကြရင်ဒီနေ့အစီအစဉ်ကိုဒီမှရင်ညာလိုက်ပြပါစေခင်ဗျာကျေးဇူးတင်ပါတယ်